ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့အတွင်းကဆက်တော်ရဘုံကြီးကျောင်းထဲမှာမြန်မာစစ်တပ်ထိန်းသိမ်းထားတဲ့အရဲသား50ကျော်ထွက်ပြေးလွတ်မြောက်လာပြီလို့လွတ်မြောက်လာတဲ့ဦးစင်တစ်ပါးက VOA ကိုပြောပါရယ်ဖမ်းဆီးခံရတဲ့လူငယ်ပိုင်းတွေကို PDF တွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးမေးမြန်းခံခဲ့ရတယ်လို့ပြောပါရယ်တိုင်းမြေတခြားဖုံးတော်ကြီးကျောင်းဖြစ်တဲ့မွေတော်ကျောင်းမှာထိန်းသိမ်းခံထားရတဲ့သူတွေကတော့ကျန်နေဆဲဖြစ်ပါတယ်။ဒီကျောင်းသတင်းပေးပို့ချက်ကိုတော့အလိမ္မာဆက်ပြီးပြောပြပါမယ်ရှင်
။စက်တင်ဘာလ19ရက်နေ့မနက်အစောပိုင်းမှာမြန်မာစစ်တပ်ကမိုးပြဲမြို့နယ်တဲကိုနယ်မြေရှင်းလင်းရေးထိုးစစ်ဆင်ပြီးစစ်တော်ရဖုံးကြီးကျောင်းနဲ့မွေတော်ဖုံးကြီးကျောင်းတွေမှာခိုးလုံနေကြတဲ့အရက်သား100နီးပါးကိုအပြင်ထွက်ခွေမပေးဘဲထိန်းသိမ်းခဲ့ပါတယ်။ဖမ်းဆီးခံရပြီး2ရက်မြောက်နေ့မှာဦးစင်းတွေနဲ့ကိုရင်အပါအဝင်အရသားတွေထွက်ပြေးလာတဲ့အကြောင်းလွံ့မြောက်လာတဲ့ဦးစင်းတပါးကမိန့်ပါတယ်
။ဒီစက်တော်ရဘုန်းကြီးကျောင်းမှာဖန်ခံရတာပါတယ်။သူတို့ဝင်လာတဲ့မနေ့အတော်ကြီးအရင်မနေ့ကအဲ့ရတော့မထကြသေးဘူးလာလာချင်းအဲတကားလာခေါ်တော့လူငယ်ပိုင်းတွေကအဓိကသူကခေါ်သွားတယ်ပေါ့အစီအစီနေမြန်မှုတွေလို့တော့ပေါ့။ဦးစင်းတို့ကနေ့ရက်တော့အတိတ်တိတ်ခံရပြီးတော့ကြံ့ညက်ခံရတော့သူတို့လည်းတိုက်ပွဲလုပ်နေတယ်အဲ့ဒီနေ့ရက်တွင်းမှာနောက်ဆုံးနေနဲ့မနေနိုင်တော့မနေနိုင်တော့ဆိုရင်တော့မရမကထွက်သွားတယ်ညနေပိုင်းမရမကထွက်လာတယ်ကိုညနေပါဦးညနေပါအလလီပါရှိတော့တကယ်တမ်းမှလေအကြီးရောအငယ်ရောအကုန်လုံးဆိုရင်ငါ့ဆိုတင်တော့တကယ်မှအကုန်လုံးထွက်လွတ်အောင်ထွက်လိုက်တယ်ကြောက်မှမကြမ်းတော့
ဖန်စီထိမ့်သိမ့်ခံရတဲ့အဓိကလူငယ်တွေကို PDF လက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစစ်ကောင်စီကစစ်ဆေးမေးမြန်းခဲ့တယ်လို့ဦးစင်းကပြောပါတယ
်အဓိကတို့မေးမြန်းနေတာ PDF နဲ့ဆက်ဆက်ရှိလားပါညာတော့အဲ့ဒါဘောင်းဘီဘောင်းတန်းချေထုတ်ခဲ့ရင်လည်းဒီအမှန်တော့ဘူးဆိုတော့အဲသူတို့အဲ့လိုပြောတာရှိတယ်ဒီတော့ရှိခဲ့လို့မဟုတ်ဘူးကစီဒီချမ်ပီပီကဘာတစ်ခုအနေနဲ့သူတို့အတူချသွားတာဟိုပုံစံမျိုးတော့ရှိတယ
်စစ်တော်ရဖုံးကြီးကျောင်းမှာဖမ်းဆီးခံရသူတွေလွတ်မြောက်လာကြပေမဲ့မွေတော်ဖုံးကြီးကျောင်းတွေမှာထိမ့်သိမ်းခံထားရသူတွေအခြေအနေကိုတော့မသိရသေးဘူးလို့ပြောပါတယ်စစ်ဘေးရှောင်တူကထွက်ပြေးလွတ်မြောက်လာသူတွေအများစုကကြောက်လန့်ခြောက်ခြားနေကြတယ်လို့ပြောပါတယ်
တိုက်ပက်ခဲ့ရဲ့ကြတော့ကိုလုံးထွက်ပြေးကြတော့ပေါ့နော်တယောက်ထွက်ပြေးတာကိုလုံးကဝိုင်းပြီးထွက်ပြေးကြတယ်သူကတိုက်ခိုက်ရေးလုံးနေတဲ့ချိန်ကသူတို့လွတ်အောင်ပြေးတယ်ပေါ့အဲထိလမှုတော့တိတ်နေတယ်အခုဥပဒေနဲ့တိတ်ပြီးနေမကောင်းဖြစ်နေတယ
်ထိမ့်သိမ့်ခံရတဲ့ကာလမှာစစ်တပ်စားဖို့ထမင်းဟင်းချက်ပြုတ်တာတွေလှုပ်ပေးရပြီးကန့်သက်တားမြစ်တာတွေခံခဲ့ရတယ်လို့မိုးပြည့်ပြည်သူကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတူကပြောပါတယ
်လူလာတဲ့ဒီကြည့်တော့ဒီမှာသူတို့ကြံလာပါတော့ကြံတယ်ပေါင်းချင်းဒီဝိုင်းမှာသူကမနေရတော့ခင်ဗျာတချို့ချစ်တော်ကြီးပေါင်းဖို့တချို့ပြန်ကြည့်တယ်ပေါ့နော်သူဘေးမှာတော့ရှိတော့သူကလွတ်ရလက်ချောင်းချင်ပြီးခွက်ကြတော့ပေါ့နော်အတိတ်ကထွက်ဘူးဒီလိုသူတို့ကိုဟိုလိုအကန့်တနဲ့ဟိုဒီလိုချက်ခိုင်းတယ်သူစားဖို့အတွက်ကောနောက်ပြည်ရှိဆောင်စားဖို့အတွက်ကောနောက်ဒီလိုပဲအကန့်တနဲ့စားရတယ်ပေါ့နော်ပေါ်လေးသွားတော့နောက်လေးချင်ခင်မှာပဲသွားရတာပေါ့နော်အကုန်လုံးသူတို့ကချက်အောင်ပါတယ်ဒါကပေါက်လေးလည်းဒီပေါက်လေးလည်းအကုန်လုံးပိတ်ကြည့်ရတာပေါ့နော
်မိုးပြမြို့နယ်နယ်မြေရှင်းလင်းရေးစစ်ဆင်တဲ့အချိန်အရက်သားတွေကိုဖုံးတော်ကြီးအကြောင်းမှာထိမ့်သိမ်းထားတယ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ထားတာမရှိသေးပါဘူးထိမ့်သိမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်လည်းမရရှိပါဘူးမိုးပြပြည်သူကာကွယ်ရေးတပ်ကတော့ကြံတဲ့မွေတော်ဖုံးတော်ကြီးအကြောင်းထဲမှာထိမ့်သိမ်းခံထားရတဲ့သူတွေဘေးကင်းကင်းနဲ့ပြန်လည်လွတ်မြောက်ဖို့ဆက်လက်ကြိုးပမ်းသွားမယ်ဆိုပြီးပြောဆိုပါတယ်ရှင်